ဒီတစ်ပတ်တော့အာကာသားလေးကမှိုက်တယ်။ကဘာမျိုးဘောကိုမထင်မဖဲကြတာရယ်။ဘယ်သူမှတာဝန်ရှိရယ်။နိုင်ငံတကာမှာဘယ်သူမူတွေချပြီးဖြည့်ဆင်းကြရယ်ဆိုတာကိုပြောပြပေးမှာပေါ့။မြန်မာနိုင်ငံမြောက်ပိုင်းစစ်ချင်းပြည်နယ်ဖားကန်ဒေသကကျောက်စင်းလောက်ကတခုမှာ2016နိုဝင်ဘာလတုန်းကအရှိ15ပေရှိတဲ့စလင်တာပုံတတုအပိုင်းစာကြီးတခုနဲ့သူ့နဲ့တိတ်မွေးတဲ့နေရာမှာတော့တေးဥစာရီပါတဲ့အပိုင်းအဆိုင်ငယ်တခုကြာရောက်ခဲ့ပါတယ်။ဒီအပိုင်းအဆိုင်ရီဟာအချိန်ပြင်းနဲ့ရောက်လာပြီးသူတို့ကြတာတန်းကပောက်ကွဲတန်နဲ့တူတယ်လို့ဒေသခံတွေကပြောပါတယ်။ကြီးရဲ့အပိုင်းအဆိုင်ကပေ150လောက်ခုန်ထွက်သွားပြီးမှရေဆက်ရှန့်နေတဲ့ကိုကြာသွားတာဖြစ်ပြီးသူ့ကြောင့်ထိခိုက်မှုတစ်စုံတရာမရှိခဲ့ပေမဲ့တေးရဲ့အပိုင်းကတော့အနားကအင်တလုံးရဲ့ခေါင်းမိုးကိုထိခိုက်စေခဲ့တယ်လို့ဆိုပါတယ်။အပိုင်းစာအကြီးဟာထိပ်ပိုင်းမှာဝိုင်ယာဂျူးတွေပါပြီးအင်ဂျင်နဲ့တူတယ်လို့မျက်မြင်တချို့ကပြောကြပြီးအစိုးရချုပ်သတင်းစာမှာတော့ satellite ဂျူးလို့ဒါမှမဟုတ်ဒေရင်ဒါမှမဟုတ်ဒုံးကျည်ရဲ့အစိပ်ပိုင်းတစ်ခုဖြစ်မယ်လို့ယူဆရကြောင်းမဲ့ဖော်ပြပြီးအသေးစိတ်ကိုမပြောပါဘူး။ Southampton တက္ကသိုလ်ကအာဂါသဆန့်ကျင်ပစ္စည်းဆိုင်ရာသုတေသနပညာရှင် Clemens Ramp ကတော့မြမမျိုးဘော်ကိုဒီအပိုင်းစာမကြခင်တယောက်ကအဲ့ဒီနေရာနဲ့မိုင်းတစ်ထောင်လောက်အကွာမှာရှိတဲ့တရုတ်ကဂျူကွန်ဂျိုးလူစခန်းကနေပြစ်လွတ်ခဲ့တဲ့ Long March to Rocket ရဲ့အစိပ်ပိုင်းဖြစ်နိုင်ကြောင်းခန့်မှန်းခဲ့ပါတယ်။တချို့သိပ္ပံပညာရှင်တွေကတော့အချင်းပြင်းနေနဲ့မိုင်400ကျော်လောက်အကွာမှာရှိတဲ့စီချမ်းပြည်နယ်စီချမ်းမြို့ကဂျိုးလူတွေလွတ်တင်တဲ့နေရာကနေကျလာတာဖြစ်နိုင်တယ်လို့တွက်ကြပါတယ်။တရုတ်ဘက်ကတော့အတည်ပြုချက်မသေးပါဘူး။ NASA အာကာသစူးစမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒေါက်တာပရူဇာတင်ကတော့ rocket ကဘာပတ်လမ်းလဲကိုရောက်ဖို့အတွက်အားယူတဲ့ပထမအဆင့်နဲ့ဒုတိယအဆင့်အစိပ်ပိုင်းတွေကဖြစ်နိုင်ကြောင်းနဲ့ဒီပိုင်းတွေဟာ rocket ပြတ်လွတ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာတွေတဝိုက်မှာကြာရောက်လေရှိတယ်လို့ထိခိုက်ပျက်စီးမှုတွေရှိတတ်တယ်လို့လည်းပြောပါတယ်
။အာကာသဆုံးဖြတ်ပစ္စည်းတွေကအာကာသထဲမှာမနေဘဲနဲ့ကဘာပေါ်ပြန်ကျလာတဲ့အခါကျတော့သူ့မီးလောင်ပြီးပြည့်ကျတဲ့ဟာအပြင်မီးမလောင်ဘဲနဲ့တစ်စိတ်တစ်ပိုင်းနေပြည့်ကျလာတဲ့အခါကျတော့ပြည့်ကျလာတဲ့ဒုတိယပမာဏကြီးပြီးတော့တဏှာယူမိုင်း1000ခွဲ2000လောက်နဲ့ကဘာလေကျူတဲ့ကနေပြီးတော့အရှိန်နဲ့ဆင်းလာတဲ့အခါကျတော့ဒီလူနေရက်ွက်တွေမြို့တွေရွာတွေပေါ်ကျတဲ့အခါအပြည့်စီးနေများပါတယ်ဒါပြင်ဒုံးမြန်ဆွတ်စခန်းကြီးကဘာပေါ်မှာမြောက်များစွာရှိတဲ့အထက်ကနေပြီးဆွတ်တင်လိုက်တဲ့နေရာရဲ့ပတ်ဝန်းကျင်မှာဒုံးမြန်ရဲ့ပထမအဆင့်တို့ဒုတိယအဆင့်တို့ဟာကဘာလူလူတွေကိုအချိန်နဲ့ပြန်ကျလာတဲ့အခါကျလို့ရှိရင်အင်ကြီးပျက်စီးတယ်လူအသေးပျောက်ရှိတယ
်ဒီလိုအာကာသအမှိုက်တွေမြေပြင်ပေါ်ကိုပြန်ပြီးကျရမှာထိခိုက်မှုတွေရှိနိုင်တဲ့အတွက်အာကာသဝန်းကျင်နဲ့ပတ်သက်ပြီးကဘာနိုင်ငံတွေကြားစည်းကမ်းတွေတက်မှတ်ပြီးသဘောတူညီချက်တွေချထားပါတယ်
1998ခုနှစ်မှာ Outer Space Treaty ဆိုတဲ့ကမ္ဘာနိုင်ငံများပါဝင်တဲ့အာကာသဝန်ကျင်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်။အခုအချိန်မှာနိုင်ငံ100ကျော်ပါပြီးတော့အမေရိကန်၊ရုရှား၊ပြင်သစ်၊အင်္ဂလန်၊ဥရောပနိုင်ငံများ၊ဂျပန်အစပြုတရုတ်နိုင်ငံလည်းပါပါတယ်။ကမ္ဘာနိုင်ငံပါဝင်မှုရှိမရှိတော့ကျွန်တော်မသိသေးတယ်နဲ့ပါဝင်တဲ့လို့ထင်ပါတယ်။ဒီပါဝင်တဲ့နိုင်ငံတွေကအာကာသစူးစမ်းလေ့လာရေးတို့သိပ္ပံသုတေသနအချက်လက်တွေအာကာသဝန်ကျင်ကိုအသုံးပြုပြီးတော့မူလဝတ္တရာတိဝတ္တဘူမှုပေတာယူပပေတာဓာတုပေတာနောက်ပြီးတော့ဆက်သွယ်ရေးကရိယာဂျိုတုကအစပြုလုပ်ပိုင်ခွင့်ရှိပါတယ်။အဲ့တော့အဖွဲ့ဝင်နိုင်ငံအချင်းချင်းရဲ့ဒီအာဂါတာနည်းပညာဖလှယ်ဖို့သဘောတူညီခဲ့တဲ့အချင်း DBP ဆိုင်ရာအာဂါတာဝန်ကျင်ကိုအသုံးပြုဥပဒေနဲ့စည်းကမ်းတွေကိုလည်းလိုက်နာဖို့အတွက်ကိုသဘောတူလက်မှတ်ရေးထိုးချကြပါတယ
်။အခုလိုနည်းပညာဖလှယ်တာတွေသုတေသနလောက်တာတွေအပြင်အာဂါတာရင်းကစွန့်ပစ်ပစ္စည်းတွေကျတာလို့ထိခိုက်ခြင်းဘလို့ရှိမှာတာဝန်ရှိတယ်ဘလို့အရေးယူဆောင်ရွက်ရမယ်ဆိုတာကိုပါပြတ်ထန်းထားတာပ
ါမိမိနိုင်ငံအတွက်အာကာသဝန်ကျင်ကိုအခြေခံပြီးသုတေသနပညာရေးစီးပွားရေးဆက်သွယ်ရေးတိုးတက်မှုလုပ်တဲ့ဟာမှာအပြည်ပြည်ဆိုင်ရာထိခိုက်မြင့်တာဆုံးရှုံးမှုကိုလည်းကာကွယ်ထိန်းသိမ်းဖို့တာဝန်ရှိတယ်ဆိုပြီးတော့ Outer Space Treaty ပြည်ရေးစာတမ်းထဲမှာပါဝင်ပါတယ်အဲ့တော့နိုင်ငံတကာနိုင်ငံရဲ့အစိုးရပိုင်နဲ့ဂျိုတူပဲဖြစ်ဖြစ်ဒုံးပြန်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့အဲ့ဒီနိုင်ငံမှာရှိတဲ့ပုဂ္ဂလိကပိုင်နဲ့ဒုံးပြန်ပဲဖြစ်ဖြစ်ဂျိုတူပဲဖြစ်ပြန်လိုက်လို့ရှိရင်ပြန်လိုက်တဲ့ပစ္စည်းကြောင့်ပျက်စီးသွားခဲ့ပြီးမိမိတိုင်းပြည်မှာပဲဖြစ်ဖြစ်သူတစ်ပါးတိုင်းပြည်မှာပဲဖြစ်ဖြစ်ဒီလိုဖြစ်ခဲ့လို့ရှိရင်လွတ်တင်လိုက်တဲ့တိုင်းပြည်ကနေပြီးတော့မှတာဝန်ယူပြီးတော့အကုန်ပြန်လျော်ပေးရပါတယ်ဥပမာ အကယ်ကျွန်တော်တို့ဗမာပြည်မှာဒုံးပြန်ချွတ်တင်စခန်းမရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ဆက်သွယ်ရေးဂျူတူအနည်းပညာသုတေသနဂျူတူချွတ်တင်မယ်ဆိုလို့ဆိုရင်အမေရိကန်နိုင်ငံတွေဂျပန်တွေသွားပြီးချွတ်တင်တဲ့အခါကျလို့ရှိရင်ကိုယ်ပိုင်တဲ့ဂျူတူဖြစ်တဲ့အတွက်အာကာသရောက်သွားတဲ့အချိန်ပဲဖြစ်ဖြစ်ဂျူတူပြည့်စည်သွားခြင်းပဲဖြစ်ဖြစ်လွတ်တင်တဲ့ဂျူတူပိုင်ဆိုင်တဲ့နိုင်ငံကနေပြီးတော့အကုန်ရောပေးရပါတယ်။နောက်တစ်ခုကလွတ်တင်လိုက်တဲ့ဂျူတူကဗမာပြည်ရဂျူတူတစ်ခုဆိုပါဆိုနောက်ဂျူတူတစ်ခုကတခြားနိုင်ငံကအဲ့ဂျူတူတစ်ခုအာကာသထဲမှာအကယ်၍များဒဇုံတစ်ခုတော့အကြောင်းအရာကြောင့်မလွဲမဆောင်သာတိုက်ပြီးခဲ့တယ်လို့ရှိရင်ကဘာလီတူတဲ့ကိုပြည့်စည်ပြီးပြန်ကျလာတဲ့အခါမှာမီးလောင်ပြီးကျသွားရင်တော့အရေးမကြီးဘူး။မပြည့်စည်တဲ့အစိတ်ပိုင်းတွေဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ကျလို့ရှိရင်ပိုင်တဲ့နိုင်ငံတစ်ခုကနေပြီးတော့မှဂျူတူမြတူဖွဲ့ဝေပြီးတော့မှကြော်ချင်းတုတ်ပေးရပါတယ်
2018ထဲမှာတော့တရုတ်အာကာသလေးလာရေးစခန်းကြီးကမ္ဘာမြေပေါ်ကိုပြန်ပြီးကြမယ်ဆိုတဲ့အကြေညာချက်ကြောင့်လူတွေအတော့ကိုထိတ်တလန့်ဖြစ်ခဲ့ကြရတာပါ
Titan 1ဆိုတဲ့ experimental Santa Fe အာကာသစခန်းကိုလွန်ခဲ့တဲ့2013ခုနှစ်ကတရုတ်ပြည်ကဖြစ်တင်ခဲ့ပါအခု2018ခုနှစ်ဧပြီလ1ရက်နေ့မှာကမ္ဘာပေါ်ကိုပြန်ကြတော့မယ်လို့ပြောတဲ့အခါကျတော့ဒီအာကာသစခန်းက8တန်ခွဲ9တန်လောက်လေးပြီးတော့တနအယူ1တန်ခွဲ2တန်လောက်ချိန်နဲ့ဘယ်မှာကျမလဲဆိုတာမသိပါဘူး။ပြန်ကျမယ်ဟာလူတွေမျိုးရွာပေါ်ကျမလားဆိုပြီးတော့မှအထိတ်လန့်ဖြစ်ခဲ့ပါတယ်။ကံကောင်းချင်တော့ဒီဟာဒီကဘာလေးတူတဲ့ရောက်တဲ့အခါမှာအစိတ်စိတ်အပွားပေါ့ပေါ့နော်။လေးတူနဲ့တိုက်ပြီးတဲ့အခါကျမီးလောင်ပြတ်သွားပြီးတော့တချို့တစိတ်တစ်ပိုင်းလောက်ပဲအစိတ်စိတ်တောင်သမုတ်တရားတွေကိုစခဲ့ပါ။ဒါကြောင့်လူအသေးအပြောင်းမရှိခဲ့ပါဘူး။
ဒီလိုဖြစ်မျိုးတွေဟာအချိန်မီတွေကြုံရနိုင်တာမို့2016ခုနှစ်မှာအာကာသအမှိုက်ကျလာတဲ့ကြုံပြရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအာကာသဝန်ကျင်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတယ်မှာလို့ဒေါက်တာပရိဒါတင်ကအကြံပေးခဲ့ကြောင်းတင်ပြရင်းဒီသတင်းသက်သက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ်